အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်တဲကိုလူကုန်ကူးသူတွေခေါ်ဆောင်လာတဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေအပူဒဏ်ကြောင့်ကုန်တင်ရင်နောက်ခန်းထဲမှာတည်ဆုံရသူအရေအတွက်ဟာအင်္ဂါနေ့မှာ50တယောက်အထိရှိသွားပြီဖြစ်ပါတယ်။တက်ဆက်ပြည်နယ်တောင်ပိုင်းဆန်အန်တိုနီယိုမြို့မှာအပူချိန် 39.4 စင်တီဂရိတ်အထိပူပြင်းတဲ့ရာသီဥတုကြောင့်ကုန်တင်ရင်နောက်ခန်းမှာ46ဦးသေဆုံးနေတာကိုသက်ဆိုင်ရာတာဝန်ရှိသူတွေကတင်းလာနေမှာတွေ့ရှိခဲ့ကြပါတယ်။အင်္ဂါနေ့မှာတော့သေဆုံးသူအရေအတွက်ဟာ50တယောက်အထိတိုးလာခဲ့ပါတယ်။ဒီအဖြစ်အပျက်ဟာမကြသေးမီကာလတွေအတွင်းမက္ကဆီကိုနယ်စပ်လူကုန်ကူးမှုကိစ္စတွေမှာအဆိုးအဝါဆုံးဖြစ်ရတစ်ခုဖြစ်ပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေလိုက်ပါတဲ့လာတဲ့ကုန်တင်ရင်ကားမှာတောက်ရည်တင်ဆောင်လာတဲ့လက္ခဏာမတွေ့ရသလိုတုံးလို့ရတဲ့၄အေးဆက်တက်ဆင်ထားတာကိုလည်းမတွေ့ရဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပါရယ်သေဆုံးသူတွေထဲမှာမက္ကဆီကိုနိုင်ငံသား22ဦး၊ဂွန်ဒီမာလာ9ဦးနဲ့ဟွန်ဒူရပ်စ်က2ဦးပါဝင်ပါတယ်။ကြံ19ဦးနဲ့ပတ်သက်ပြီးဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာအတိအကျမသိရသေးဘူးလို့မက္ကဆီကိုအာဏာပိုင်တွေကပြောဆိုပါရယ်။ကလေးလေးဦးအပါအဝင်16ဦးကိုတော့ဆေးရုံတင်ကူတာထားရပါတယ်။သေဆုံးသူတွေထဲမှာတော့ကလေးတွေမပါဝင်ပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်အမိမေလုံခြုံရေးဌာနကစုံစမ်းစစ်ဆေးမှုတွေလုပ်နေကြောင်းအမေရိကန်လူဝင်မှုကြီးကြပ်ရေးဌာနကတော့ပြောဆိုထားပါတယ်ခင်ဗျာ။